အီရန်နိုင်ငံအနေနဲ့ယူရေနီယံတန့်စင်မှုမှာအသုံးပြုတဲ့ဘိုဟိုခွာစစ်ရေအတွက်ကန့်သတ်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ဒါဟာ2015နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုနှုတ်ထွက်လိုက်တဲ့သဘောပဲဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်တွေမှာယူရေနီယံတန့်စင်မှုပမာဏရာခိုင်နှုန်းစတဲ့ကန့်သတ်ချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့တင်းငွေရင်းနေထုတ်အီရန်အစိုးရကြေညာချက်မှာဖော်ပြတာပါ။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘက်ဒက်မှာအီရန်တိတ်တန်းဗိုလ်ချုပ်တူတည်ဆုံးခဲ့ပြီးနောက်နှစ်ရက်အကြာမှာအီရန်ရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပြီးအီရန်ဘက်ကတံပြန်လက်စားချေမှုရဲ့ရှေ့ပြေးလုပ်ရလည်းဖြစ်ပါတယ်။ဒါပေမဲ့တင်းငွေရင်းကြေညာချက်ဟာအီရန်ကနျူကလ িয়ার လက်နက်ဆက်ထုတ်မယ်ဆိုတဲ့အတီလင်းချိန်ချောက်မှုမျိုးမဟုတ်ပဲ IAEA အေဂျင်စီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ပါရှိပါတယ်။2015နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်ပြီးနောက်ပိုင်းအီရန်ဟာစာချုပ်ပါကတိပေးချက်တွေကနေတဖြည်းဖြည်းလိုက်နာမှုရောနှဲလာပါတယ်။ဒီတော့တွင်ဗိုလ်ချုပ်ဂျီကာဆင်ဆိုလမနီအသေးဆုံးကဲမှုနဲ့ပတ်သက်တဲ့လေကြောင်းတိုက်ခိုက်မှုအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကအခိုင်အမာခုခံပြောဆိုခဲ့ပါတယ်။